မကြခင်ရက်ပိုင်းတွင်မှပဲကျင်းပတော်မယ်ရန်ကုန်စီပင်ရွေးကောက်ပွဲအတွက်အကြိမ်နယ်မဲဆွယ်မှုတွေရှိနေတဲ့တစ်ချိန်ထဲမှာပဲကိုယ်စလဲလောင်းတချို့ကရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုဖောက်ဖျက်လှုပ်ဆောင်မှုတွေရှိနေတဲ့ဆိုတော့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့သူတို့ကိုစနစ်တကျတိုင်ကြားလာတာမရှိရင်အရေးယူနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပြထားပါတယ်
။ရန်ကုန်စီမင်းရွေးကောက်ပွဲကိုမကြခင်ရက်ပိုင်းမှာကျင်းပကြတော့မှာမို့ကိုယ်စလဲတွေဟာရန်ကုန်မြို့ပေါ်မှာမဲဆွယ်စည်းရုံးရေးတွေကိုအခြေအနေပြုလုပ်နေကြတာပါ။တချိန်တည်းမှာပဲကော်မရှင်ကတတ်မှတ်ထားတဲ့ရွေးကောက်ပွဲအသုံးစရိတ်ကိုကျော်လွန်30နေတာတွေရှိတယ်လို့တိုင်းအစိုးရက NLD အဖွဲ့ဝင်ကိုယ်စားလှယ်လောင်းတွေဘက်ကနေမဲဆွယ်စည်းရုံးတွေရှိနေတာတွေကမျှတမှုမရှိဘူးဆိုတဲ့ထောက်ပြဝေဖန်မှုတွေလည်းရှိနေတာပါရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့တသည့်အထောက်ထားနဲ့တကွကိုယ်တိုင်ကိုယ်ကျလာရောက်တိုင်ကြားထားတာမရှိရင်အရေးကြီးဘူးဆိုတာမဖြစ်နိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ခိုင်က VOA ကိုအခုလိုပြောပါတယ်
ဟုတ်ပါဘူးကိုယ်စားလှယ်လောင်းအချင်းချင်းကနေတိုင်မှရမယ်လေကျွန်တော်တိုင်ကဆံမှလည်းအချက်အလက်နဲ့
ဒါပေမဲ့လေးလံစောင့်ကြည့်သူတွေကတော့ရွေးကောက်ပွဲစီမင်းစည်းကမ်းချိုးဖောက်သူတွေကိုစောင့်ကြည့်ဟန်တာတာအပါအဝင်မျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်ကြက်မဲ့ဆောင်ရွက်ရမယ့်တာဝန်ဟာရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ဖြစ်တယ်လို့ထောက်ပြကြပါတယ်ရွေးကောက်ပွဲတွေကိုအနိကဲလေးလံစောင့်ကြည့်နေတဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အမတ်ဟောင်းဒေါ်ညိုအသိန်းကအခုလိုထောက်ပြပါရတယ်အဲ
ရွေးကောက်ပွဲတွေတရားမျှတပြီးလွတ်လပ်ဖို့အတွက်တာဝန်အရှိဆုံးပုဂ္ဂိုလ်ဟာရွေးကောက်ပွဲကော်မရှင်ပဲဖြစ်တယ်ပေါ့နော်ဒါကြောင့်ရွေးကောက်ပွဲကော်မရှင်တွေဟာဒါမျှတတဲ့ရွေးကောက်ပွဲကိုထိခိုက်စေတဲ့ကိစ္စမျိုးမျိုးကိုအစိုးရမျက်နှာကိုမကြည့်ဘဲနဲ့ပြည့်ပြည့်စုံစုံဆုံးဖြတ်ချက်အရှိအောင်ဆုံးဖြတ်ဖို့လိုတယ်ပေါ့ရင်းရဲကင်းကင်းဆုံးဖြတ်ဖို့လိုတယ်ပေါ့နော်ဒါအဲ့လိုမှမဟုတ်ဘူးအစိုးရခန့်ထားတဲ့ကော်မရှင်လို့အစိုးရကိုကြောက်နေရတယ်ဆိုရင်အဲ့လိုရွေးကောက်ပွဲကော်မရှင်မှာအာပါတဲ့လူတွေရဲ့တမာတမတ်ရှိမှုကိုဒါဘေးကွန်းထုတ်เสียဖြစ်လာတယ်လေနော်
မစလ30ရက်နေ့ကြာရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွေ့တမျိုးနယ်ကို33ဦးနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရာမြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်ချိုးတိမဲတွေကတော့မနေ့ကစပြီးပေးလို့ရပြီဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းသူကြည်ကတော့ချိုးတိမဲပေးပြီးဖြစ်ပါတယ်ရွေးကောက်ခံရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်9ဦးပူးပေါင်းပြီးကျန်စီရဲ့တတနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအသစ်အရာထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတည်းကတူးကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလုပ်ရမယ်ပြီးရွေးချယ်ကြမှာဖြစ်ပါတယ်လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ်စီပင်ကော်မတီဝင်အသစ်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်လူထုအတွက်စီပင်ဖြစ်လာအောင်ဘလောက်ဆွဲဆောင်နိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြစ်လေးလောင်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ